Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA ရဲ့အမေရိကန်အသံရ2022ခုနှစ်နိုဝင်ဘာလ9ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုဥကျော်စံသားနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေထဲမှာဆိုရင်မြန်မာနိုင်ငံကလူ3သန်းကျော်လောက်အတွက်အရေးပေါ်အကူအညီတွေကိုကြံ့ကြာမှုမရှိပေးပို့နိုင်မှုအတွက်မြန်မာစစ်ကောင်စောင်းတွေကခွင့်ပြုဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့သတင်းဒါအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်ဘိုးထောင်လိုင်းရဲ့အကြီးအကဲဝီလျံဘန်ဆုမော်စကိုမှာတွေ့ဆုံပြီးဒေတာတွင်းနဲ့နှစ်နိုင်ငံဆက်ဆံရေးအကြောင်းတွေကိုဆွေးနွေးခဲ့တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့အချက်တဲကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဒီကဘိတ်ဆွေးနွေးခဲ့ကြပါတယ်။
We said we would like to see the Security Council speak out. We think the people on the ground in Myanmar who are under
Kula Damga Saya Ireland တမချီပါရှင်မကြခင်မှာနားဆင်ကြရပါမယ်လွတ်တော်မရှိလို့ပြည်သူတွေအခက်ကြုံရတဲ့အခြေအနေမြန်မာပြည်ရင်းစစ်ရှေ့ချနေရတဲ့အကြောင်းရင်းစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ဦးကျော်စံသားတို့ပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တန်အမတ်ကြီးသောမတ်စ်ဝက်စ်ဟာအမေရိကန်အရေးအတွက်သူ့ရဲ့ခရီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပါတယ်သူ့ရဲ့ခရီးစဉ်မှာဥရောပတိုက်ကိုအရင်သွားရောက်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမဟာမိတ်အဖွဲ့ဝင်နိုင်ငံတွေနဲ့အာဖဂန်နစ္စတန်အရေးကိုအရင်ဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီနောက်အာရှတိုက်ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။အာဖဂန်မှာဒီဆောင်းရာသီအတွင်းကလေးနဲ့အမျိုးသမီးတွေအပါအဝင်လူဦးရေ23သန်းလောက်ဟာအငတ်ဘေးနဲ့ကြုံနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။သူအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားကိုမြှင့်တင်ဖို့နဲ့အာဖဂန်ပြည်သူတွေကိုကူညီဖို့အတွက်ဆောင်ရွက်သွားမယ်လို့လဲသောမတ်စ်ဝက်စ်ကခီးစဉ်မစခင်မှာ Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။အာဖဂန်ရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတူလက်တွဲလှုပ်ဆောင်ဖို့လိုမယ်လို့လဲတန်အမတ်ကြီးသောမတ်စ်ဝက်စ်ကပြောဆိုပါတယ်။အာဖဂန်လူဦးရေတန်40နီးပါးရဲ့ထက်ဝရှိတဲ့လူသား20ကျော်လောက်ဟာအငတ်ဘေးနဲ့ကြုံနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အာဖဂန်မှာဓာတ်ဆီဈေးတွေတက်ပြီးအခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဓာတ်မြေဩဇာဈေးတွေအဆမပြတ်တက်နေတဲ့အကြောင်းကုလသမဂ္ဂစာနယ်ဇင်းကအဖွဲ့ WFA တနင်္လာနေ့မှာကြေညာထားပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမာပူတင်ဟာဒေသတွင်းပြည်ပခါရနဲ့နှစ်နိုင်ငံသံတမန်ဆက်ဆံရေးပြဿနာတွေကိုအမေရိကန်ဘိုးထောင်လိုင်းရေးအဖွဲ့ CIA အကြီးအကဲနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ် CIA အကြီးအကဲဟာမော်စကိုမြို့တော်ကိုပြီးခဲ့တဲ့ပတ်ကကျုံတောင်းကျုံငယ်ရောက်ရှိခဲ့တာဖြစ်တယ်လို့ Kremlin ကတနင်္လာနေ့မှာပြောပါတယ် CIA အကြီးအကဲဝီလျံဘန်ဆာသမ္မတဂျိုဘိုင်နီကမြစ်တာရခံကြရတာရုရှားကိုနှစ်တာသွားရောက်ပြီးရုရှားထိတ်တန့်အရာရှိကြီးတွေကိုတွေ့ဆုံခဲ့တယ်လို့မော်စကိုရောက်အမေရိကန်သံတမန်ကဆိုပါတယ် CNN သတင်းဌာနကတော့ဝီလျံဘန်စ်ကိုမော်စကိုလွှတ်လိုက်တာဟာယူကရိန်းနယ်စပ်မှာရုရှားစီးရီးတိစောက်မှုကိုသတိပေးဖို့ဖြစ်ပြီးဘန်စ်ဟာရုရှားတွေနဲ့တွေ့ဆုံမှုအပြီးယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ဖုန်းဆက်စကားပြောခဲ့တယ်လို့ဖော်ပြပါရယ်။ဝီလျံဘန်ဆာရုရှားဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်2005ခုနှစ်2006ခုနှစ်အထိဆောင်ရွက်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးအဆိုရဆုံးအချိန်မှာမော်စကိုမြို့တော်ကိုသွားရောက်ခဲ့သူလည်းဖြစ်ပါရယ်
။ကမ္ဘာရာသီဥတုပြောင်းလဲမှုအတွက်ဆောင်ရွက်ဖို့သဘောတူချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေအနေနဲ့လိုင်းနာအကောင့်ထဲဖော်ဖို့ပြက်ကွက်ခဲ့ကြတယ်လို့အမေရိကန်သမ္မတဟောင်းအိုဘားမားကGlasgow မှာပြုလုပ်တဲ့ COP26 ကမ္ဘာရာသီဥတုညီလာခံမှာတနင်္လာနေ့ကပြောကြားလိုက်ပါတယ်
။ Most nations have failed to be as ambitious as they need to be.
ကမ္ဘာနိုင်ငံတွေအနေနဲ့အင်တိုင်းအားတိုင်းလှုပ်ဆောင်ရမယ့်အရာတွေကိုအင်တိုင်းအားတိုင်းလှုပ်ဆောင်ခဲ့ကြခြင်းမရှိကြပါဘူး။လွန်ခဲ့တဲ့6နှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာကမ္ဘာရာသီဥတုပြောင်းလဲလာမှုတွေနဲ့ပတ်သက်လို့ကြိုတင်တွက်ဆထားပြီးလှုပ်ဆောင်မှုချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေကတညီတညွတ်တည်းသဘောမပေါက်ကြဘဲပြည်မြောင်လှုပ်ဆောင်မှုပြက်ကွက်ကြတယ်လို့သမရဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။အခုလိုပြက်ကွက်တဲ့အထက်မှာအထူးသဖြင့်ရ ရာသီဥတုပြောင်းရွှေ့စေတဲ့ဓာတ်ငွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်ရဲ့ခေါင်းဆောင်တွေဟာအဓိကစိတ်ပျက်အားနည်းစေခဲ့တယ်လို့သမ္မတဩဘားမားကပြောဆိုသမ္မတဟောင်းဩဘားမားကပြောဆိုခဲ့ပါတယ်တရုတ်နဲ့ရုရှားခေါင်းဆောင်တွေဟာကမ္ဘာရာသီဥတုညီလာခံကိုလာရောက်တက်ကြခြင်းမရှိပါဘူးအလွန်ကိုအန္တရာယ်များတဲ့နှိမ့်ကွင်းကြံ့ကြာမှုကြီးလို့သမ္မတဩဘားမားကတော့ပြောဆိုပါတယ်2015ခုနှစ်ကပြင်သစ်နိုင်ငံမှာရာသီဥတုဆိုင်ရာညီလာခံကျင်းပခဲ့ပြီးရာသီဥတုကိုပြည့်ရင်စေတဲ့ဓာတ်ငွေတွေထုတ်လုပ်မှုရှော့ချဖို့နဲ့ကမ္ဘာအပူချိန်တိုးလာတာကို 1.5 အထိရှော့ချဖို့သတ်မှတ်ခဲ့ပေမဲ့ပြည်မီအောင်လှုံ့ဆော်နိုင်ခြင်းမရှိပါဘူး။သမ္မတဒေါ်နယ်ထရန့်ဟာ2015ခုနှစ်ပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပါတယ်။အခုသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ COVID ကကွယ်ဆေးအပြည့်အဝထိုးပြီးသူနိုင်ငံသားတွေလာရောက်ခွင့်ကိုအမေရိကန်ပြည်ထောင်စုကစတင်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။မိသားစုဝင်တွေမိဆွေတွေနဲ့ပြန်လည်တွေ့ဆုံကြင်ကြတဲ့လူတွေကြောင့်လေဆိပ်တွေမှာလူရမ်းရှည်ကြီးတွေဖြစ်နေပြီးလေရင်တွေမှာလည်းခီးသည်တွေပြင့်နှက်နေပါတယ်။အမေရိကန်ကုန်းတွင်းနေဆက်တွေကိုလည်းတနင်္လာနေ့မှာပဲတမန်ခီးသွားတွေအတွက်စတင်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီအပြောင်းလဲဟာကမ္ဘာနေရာအများစုကိုရိုက်ခတ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လတ်နစကြခီးသွားပိတ်ပင်မှုကိုဆုံးခန်းတိုင်ခဲ့တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ COVID ကူးစက်ပြန့်နှံ့မှုဟန်တာဖို့အတွက်ဆိုပြီးလုပ်ငန်းခွင်တွေကိုရသရတပတ်ကြာပိတ်ထားခဲ့ပြီးတနင်္လာနေ့မှာပြန်ဖွင့်ပါတယ်။အဲ့လိုပိတ်ထားခဲ့ပေမဲ့ကူးစက်မှုတွေကဆက်လက်ရှိနေပြီးတော့ပြီးခဲ့တဲ့24နှစ်အတွင်းဖြစ်ပွားမှုအစ်စ်4000နဲ့သေဆုံးသူ2200ခန့်ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID တတိယအဆင့်သူတွေမှာ COVID တွန်းအားမြင့်ကာကွယ်ဆေးကိုထူးနိုင်သူတွေအကုန်လုံးထိုးကြဖို့သမ္မတဘော်ရစ်ဂျွန်ဆင်ကတိုက်တွန်းထားပါရခင်ဗျာ
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာလူ3သန်းကျော်လောက်အတွက်အသက်ကယ်ဆယ်ရေးအရေးပေါ်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေလိုအပ်နေကြောင်းနဲ့ကြံ့ကြာမှုမရှိသေးဘဲကူညီထောက်ပံ့မှုတွေပေးနိုင်ဖို့အတွက်အာဏာသိမ်းစစ်ကောင်စီအနေနဲ့ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေပိုတိုးလာခဲ့ပြီးကိုဗစ် -19 နဲ့တိုင်းပြည်စီးပွားကျဆင်းမှုတွေကြောင့်အခုလိုအရေးပေါ်အခုအညီတွေလိုအပ်နေတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တနင်္လာနေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးမှာလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကအခုလိုကြေညာချက်ထုတ်ပြန်ပြီးတောင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခနဲ့အာဏာသိမ်းစစ်ကောင်စီရဲ့ထိုးစစ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံရဲ့တောင်းဆိုချက်အတွက်လုံခြုံရေးကောင်စီအစည်းအဝေးကိုတနင်္လာနေ့မှာခေါ်ယူခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေအတွက်ကုလသမဂ္ဂကတောင်းခံထားတဲ့ American Dollar 385သန်းကိစ္စကိုလည်းအလူရှင်နေအနေနဲ့ဆက်လက်လှုပ်ဆောင်ကြဖို့တိုက်တွန်းထားပါတယ်။အဲ့ဒီအထက်ကတဝက်လောက်ကိုပဲရရှိထားသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Martin Graphic ကတော့ပြောဆိုချပါတယ်ခင်ဗျာ
။စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့ American နိုင်ငံသားဝန်ကြီး Anthony Blinken ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲနိုင်တဲ့နှစ်ပတ်လည်နေ့မှာမြန်မာနိုင်ငံအနာသိန်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။2020ပြည့်နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာအမတ်နေရာ498နေရာအထက်396နေရာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။တိုင်းပြည်မှာဒီမိုကရေစီပြန်လည်အသက်ဝင်ရေးလူ့အခွင့်အရေးတွေလေးစားရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ရှားနေရတဲ့အသက်ပေးကြဆုံးသွားသူအပြစ်မဲ့ပြည်သူ1300ကျော်အပါအဝင်မြန်မာပြည်သူတရားလုံးကိုကျွန်တော်တို့ဂုဏ်ပြုလိုက်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။ဥရောပသမဂ္ဂကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရတဲ့နှစ်ပတ်လည်နေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးစစ်ကောင်စီဟာအာဏာထိန်းအစိုးရအသွင်ဆောင်နေုံနဲ့တရားဝင်မှုမရနိုင်ကြောင်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတန်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လိုမှုများကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွတ်တော်ကူစားပြုကမတီ CRPH တို့အပါအဝင်ဗက်ပေါင်းစုနဲ့တွေ့ဆုံဆွေးနွေးဖို့လည်းတိုက်တွန်းသွားပါရစေ။ဒီကနေ့မှာပဲရွေးကောက်ပွဲရလဒ်ကိုအစိမ်းမှပြုပြီးပြည်သူ့အစိုးရကိုအာဏာပြန်လည်အနှင်းဖို့ မြန်မာနိုင်ငံနေရာတချို့မှာပြည်သူလူထုတချို့ကလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်
။အိန္ဒိယနိုင်ငံကမ်ပူရာမြို့မှာချင်းကနေတဆင့်ကူးစက်နိုင်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ100နီးပါးလောက်တွေ့ရှိရကြောင်းတနင်္လာနေ့ကအိန္ဒိယကျန်းမာရေးတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။ကလေးငယ်ပေါင်း18ခုအပါအဝင်လူပေါင်း89ဦးကူးစက်ခံထားရတာကိုတွေ့ရှိခဲ့ရပါတယ်။ကမ်ပူရာမြို့မှာပထမဆုံးကူးစက်ခံရသူကိုအော်တိုဘာလ23ရက်နေ့ကစတင်တွေ့ရှိခဲ့တာပါ။ပေါ်တဟုန်တို့ကူးစက်မှုမျိုးမဖြစ်အောင်ထိန်းချုပ်နိုင်ဖို့အတွက်ဆေးဝန်တန်းအဖွဲ့တွေကိုဖွဲ့စည်းထားတယ်လို့ခရိုင်ကျန်းမာရေးတာဝန်ရှိသူဒေါက်တာနီပေါ်ဆင်းကပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ထဲတုန်းကလည်းအိန္ဒိယပြည်နယ်တချို့မှာဇီကာပိုးကူးစက်ခံရသူတွေတွေ့ရှိခဲ့ပါတယ်။ဇီကာဗိုင်းရပ်စ်ပိုးကို1948ခုနှစ်မှာစတင်တွေ့ရှိခဲ့တာဖြစ်ပြီး2015ခုနှစ်မှာဘရာဇီးနိုင်ငံမှာကူးစက်ပြန့်ပွားခဲ့ပါတယ်။
စိပန်းဆိုင်ရာချူရင်းနေတဲ့မလေးရှားနိုင်ငံသားတူကိုစီတင်စီရင်မဲ့ကိစ္စချွင်းချက်မရှိရဆိုင်ဖို့ကုလသမဂ္ဂလူခွင့်ကျွမ်းကျင်သူတွေကစင်ကာပူအစိုးရကိုအပူတပြင်းမြစ်တာရခံလိုက်ပါတယ်။မလေးရှားနိုင်ငံသားနာဂခေါ်နီဂီယန်ထရန်ကိုမူရစီဝါပြစ်မှုနဲ့နိုဝင်ဘာ10ရက်နေ့မှာစီတင်စီရင်ဖို့စင်ကာပူအနာဘိုင်းကြီးကစီစဉ်ထားတာဖြစ်ပါတယ်။သူရဲ့နောက်ဆုံးအယူခံကိုဒီကနေ့မှကြားနာမှာဖြစ်ပြီးအယူခံအပယ်ခံရရင်ကွန်မြတ်ခံရမှာကိုအထူးစိုးရိမ်မိတယ်လို့လူခွေကျန်းကျင်သူတွေကပြောနေကြပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုစောမိုးကျော်နဲ့ဦးကျော်စံသားတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကမြန်မာနိုင်ငံရေးအချက်အလက်ကိစ္စကိုတကပိတ်ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကိုတော်ရခွင့်ရရေးနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံနိုင်ရေးအပြင်းအထန်ကြိုးစားနေတယ်လို့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကလည်းတင်ပြခဲ့ပါတယ်။နားဆင်ပါရှင်။ဆီယနာသိမ့်ပြီးနောက်နိုင်ငံရေးအချက်အလက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာသက်ဆိုင်သူအလုံးဆွေးနွေးညှိနှိုင်းဆောင်ရွက်နိုင်ရေးအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထက်ဖို့ဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အီရာဝန်ယူဆပ်ကတနင်္လာနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးတွင်မြန်မာအရေးကိုတင်ပြပါတယ်။ကုလသမဂ္ဂဆိုင်ရာအိုင်ယာလန်သံအမတ်ကြီးဂျယ်ရဒင်ဘိုင်နတ်စင်ကလုံခြုံရေးကောင်စီအစည်းအဝေးအပြီးသတင်းထောက်တွေကိုအခုလိုပြောပါတယ
်။ We regret from what we heard this morning from the special envoy that he still has not been able to obtain
access. အခုချိန်ထိမြန်မာနိုင်ငံကိုဝင်ရောက်ခွင့်နောက်ဖြုတ်ချခံဒီမိုကရေစီအစိုးရအပါအဝင်သက်ဆိုင်သူတွေနဲ့တွေ့ဆုံခွင့်မရနိုင်သေးတဲ့အကြောင်းအထူးကိုယ်စားလှယ်ထံကနေကြားရတဲ့ကိစ္စကစိတ်မကောင်းစရာဖြစ်ပါတယ်။သူ့အနေနဲ့အပြင်းအထန်ဆက်လက်ကြိုးပမ်းနေကြောင်းတင်ပြသွားပါတယ်လို့သံအမတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ကိစ္စမှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကရေးချီတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်နေကြောင်းမကြာခင်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာလည်းတက်မရော်ကိုတက်ခွင့်မပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာအိုင်ယာလန်သံအမတ်ကြီးကပြောပါတယ်။လုံခြုံရေးကောင်စီဘက်ကလည်းမြန်မာအရေးကိုပုံမှန်လင်းလင်းပြောဆိုဖို့ထပ်ပြီးတော့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်
။We said we would like to see the Security Council speak out. We think the people
လုံခြုံရေးကောင်စီဘက်ကပုံမှန်လင်းလင်းထုတ်ဖော်ပြောဆိုတာကိုတွေ့မြင်လို့ကြောင်းလူသားချင်းစာနာမှုဆိုင်ရာအချက်အသေးတွေနဲ့ကြုံတွေ့ရတဲ့မြန်မာပြည်သူတွေနောက်အထူးသဖြင့်ရှေ့တန်းကပါဝင်နေကြတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေစာနာပြသူတွေအပေါ်နှစ်ကွပ်မှုတွေကိုလည်းသိရှိထားတဲ့အကြောင်းဒါရီကိုအဆုံးသတ်စေခြင်းကြောင့်တတ်မှတ်ကြီးကပြောဆိုသွားတာပါဆွေးနွေးညှိနှိုင်းမှုတွေကိုတွေ့မြင်လို့ကြောင်းဒါပေမဲ့လည်းဒီမနက်မှာတော့လုံခြုံရေးကောင်စီအနေနဲ့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုပြီးဒီကိစ္စတွေကိုစောင့်ကြည့်နေတယ်ဆိုတာကိုမြန်မာပြည်သူတွေကိုအသိပေးဖို့ထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်လို့လည်းသံအမတ်ကြီးပြောဆိုသွားတာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့နိုင်ငံရေးဆက်ဆံရေးဌာနများရဲ့အာရှပစိဖိတ်ဆန္ဒယုံညွှန်ချက်ရေးမှူးပီတာဒူးလည်းလုံခြုံရေးကောင်စီရှေ့မှောက်မှာမြန်မာရေးကိုတင်ပြခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအများစုနိုင်ခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲတစ်နှစ်ပြည့်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံရေးအခြေအနေကိုတကပိတ်ဆွေးနွေးတာဖြစ်ပါတယ်။တမရော်အနေနဲ့မြန်မာပြည်သူလူထုရဲ့စံတော်ကိုလေးစားဖို့လဲတနင်္လာနေ့မှာပဲကုလသမဂ္ဂကထပ်မံတောင်းဆိုပါတယ်။ ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ Myanmar's democratic process was then derailed by the military takeover on February
1st. 2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကထိန်းချုပ်လိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်ဟာလမ်းချော်သွားခဲ့ပါတယ်။စစ်တပ်အနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့နဲ့နိုင်ငံကိုဒီမိုကရေစီအသွင်ကူးပြောင်းမှုလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေမယ့်အခြေအနေဖန်တီးပေးဖို့ကုလသမဂ္ဂဘက်ကထပ်မံပြီးတောင်းဆိုလိုက်ပါတယ်
။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေပြီးတစ်ဆက်တည်းမှာပဲအိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေများလာတဲ့ကိစ္စဟာလည်းအထူးပဲစိုးရိမ်စရာကောင်းနေပြီလို့ကုလသမဂ္ဂကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်နိုင်ငံရေးအကျပ်တဲတွေကြားကအကူအညီပေးဖို့လိုအပ်နေတဲ့မြန်မာပြည်သူတွေကိုကူညီနိုင်ရေးရန်ပုံငွေမလုံလောက်သေးတဲ့အခြေအနေကြောင့်နိုင်ငံတကာအသံအဝိုင်းကရန်ပုံငွေထည့်ဝင်ချဖို့လဲကုလသမဂ္ဂကထပ်မံပန်ကြားထားပါတယ်ရှင်။ဆီယနာသိမ့်ပြီးတဲ့နောက်လွတ်တော်မရှိတာကြောင့်ဘသူတွေအခက်ခဲကြုံနေလဲဆိုတာကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီယနာသိမ့်လိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းလွှတ်တော်စနစ်ဖျက်သိမ်းပြီးတဲ့နောက်မဲဆန္ဒနယ်တဲ့ကပြည်သူတွေရဲ့အခက်အခဲကိုလွှတ်တော်မှာကိုစားပြုတင်ပြတောင်းဆိုမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတာအခုဆိုရင်ကိုးလာတယ်ကြော်ခဲ့ပါပြီ။လွှတ်တော်ကိုယ်စားလှယ်တွေမရှိတဲ့အတွက်ပြည်သူတွေဘလောက်ထိခိုက်နစ်နာနေပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာ၅နှစ်တကြိမ်ကျင်းပတဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပခဲ့တာနိုဝင်ဘာလ၈ရက်နေ့ကတနှစ်ပြည့်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပထမဆုံးလွှတ်တော်စည်းဝေးပွဲလုံးမဲ့ဖေဖော်ဝါရီလ၁ရက်နေ့မှာပဲစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တော်တော်များများဖမ်းဆီးခံရတချို့လည်းလွတ်မြောက်ရကိုထွက်ပြေးနေကြရတဲ့အတွက်မဲဆန္ဒနယ်တွေကပြည်သူတွေရဲ့လိုအပ်ချက်တွေကိုတင်ပြပေးမဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေမရှိကြတော့ပါဘူး။ရခိုင်ပြည်နယ်မှာဆိုရင်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်တွေနေရက်ပြန်နိုင်မှုအတွက်လွှတ်တော်မှာတင်ပြပြောဆိုပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တလို့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ပေးမဲ့ပြည်သူ့ကိုယ်စားပြုလွှတ်တော်ကိုယ်စားလှယ်မရှိတော့တာဟာပြည်သူတွေအတွက်နစ်နာမှုတစ်ခုဖြစ်တယ်လို့လည်းရခိုင်ပြည်နယ်အမျိုးသမီးဂွန်ရက်ကဥက္ကဋ္ဌဒေါ်ညိုအေးကပြောပါဗျာ
ကွာဘလို့ကြောင်းလဲဆိုရေးတာပွဲဆိုဒီနေ့ဆိုတစ်နေ့ပတ်လဲပြီးတော့လေနာဒီစိန်မှာကျွန်တော်တို့စီမှာစစ်တပ်ကိုယ်စားလှယ်လည်းမရှိဘူးပြီးတော့လည်းတိုင်းနိုင်ငံရဲ့စစ်တော်ကြီးကလည်းဟိုရက်ပိုင်းသွားတဲ့အနေထားပေါ့နော်အဲ့ဒါကိုမြင်သိနေရတဲ့အချိန်မှာကျွန်တော်တို့ဘက်မှဆိုပို့ပြီးတော့ဟိုဘလို့ကြောင်းလဲဆိုစိတ်ဆောင်မှုတွေများလာတာပေါ့လေနော်စိတ်ဆောင်မှုမျိုးလဲလို့ဆိုလို့ရှိရင်တော့ဟိုစစ်တပ်ကိုယ်စားလှယ်ကြီးဒီလိုပြင်လာဆိုလို့ရှိရင်သူ data အလိုက်လေပြောပြနေပြီးတော့ data နေကျောင်းမှာစစ်ချောင်းနေရာလေနေရမပြောင်းနိုင်သေးဘူးလေစစ်ချောင်းနေရာနေရမပြောင်းနိုင်သေးဘူးဆိုတော့ကျောင်းမှာ data အလိုက်ပြောပြနေကိုယ်စလေအင်အားတွေတော့ညော့သွားတယ်လို့ဆိုအမှာပေါ့နော်
ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ချင်းပြည်နယ်မှာလဲစီးပွားရေးပညာရေးစားဝတ်နေရေးနဲ့လမ်းပန်းဆက်သွယ်ရေးတွေတိုးတက်အောင်လှုပ်ဆောင်ပေးမဲ့လွတ်တော်ကိုယ်စလေတွေမရှိတော့ပါဘူးအထူးသဖြင့်တိုက်ပွဲတွေဖြစ်နေချိန်ဒေသခံတွေရဲ့အခက်အခဲကိုလွတ်တော်မှာဖြေရှင်းဆောင်ရွက်တာမျိုးမလုပ်နိုင်တာမို့ပြည်သူတွေအနေနဲ့ထွက်ပေါက်ပိတ်နေတယ်လို့ဖြစ်နေတယ်လို့ပလောဝဒေသခံတူဦးဖြစ်တဲ့ဆလိုင်းအောင်မျိုးကပြောပါတယ်
။ဟုတ်ကဲ့အကိုလွတ်တော်ကိုယ်စားလှယ်ရှိတော့ဥမာပြောမယ်ဆိုလူထုတွေရဲ့လိုအပ်ချက်တွေကိုတင်ပြခွင့်ရှိမယ်အကိုဥမာပြောမယ်ဆိုကျွန်တော်တို့ဥမာတစ်ခုခုဒီမှာလင့်တတာကျိုးနေတဲ့အရေးတစ်ခုအရေးပေါ့ကျွန်တော်တို့ဒီနေရာကပြောမယ်ဆိုရင်ဆေးရုံသွားတဲ့လင်းကြောင်းဥမာအဲ့လိုမျိုးဆိုရင်ကျွန်တော်တို့တင်ပြတော့သူတို့ကမချစ်ချင်းအောင်ဥမာလက်တော်ကိုယ်စားလှယ်ကသူကစီမံခွင့်ခွဲပြီးတော့ရအောင်ကိုသူကဆွန့်ဆောင်ပေးတယ်အခုကကျွန်တော်တို့ကတင်ပြမဲ့လင်းပိတ်မလို့ဖြစ်နေတဲ့အကောင်ဘယ်သူ့ကိုတင်ပြရမလဲဆိုတာလည်းမသိဘူးလိုအပ်ချက်ကိုပြောပြတော့လဲပြောပြမလို့ဘူးအကောင်လုံးပြောတဲ့စကားပဲနားထောင်အဲ့လိုမျိုးအနေထားကိုပဲကျွန်တော်တို့တွေးမြင်နေရတယ်ပေါ့
အစိုးရကိုထိန်းချုပ်ပေးမဲ့လွှတ်တော်ကိုယ်စားလှယ်တွေမရှိတော့တာဟာပြည်သူတွေအတွက်နောက်ထပ်နစ်နာမှုတစ်ခုဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးထန်းသပင်မြို့နယ်ကနော်အီဖောကပြောပါတယ
်။ဒါနစ်နာဆုံးရှုံးမှုတွေလည်းရှိတာပေါ့နော်ကိုဗစ်ဒီမြို့နယ်မှာရှိတဲ့ဒီပြည်သူလူထုတွေကနေပြီးတော့သူရဲ့အခက်အခဲတွေဒီလိုအပ်ချက်တွေကိုဒါအထက်ကိုတင်ပြပေးမဲ့ဈာကန်ဒီလွှတ်တော်ကိုယ်စားလှယ်မရှိဘူးဆိုတော့ဒါအခက်အခဲရှိတာပေါ့နော်ပါလို့ဆိုတော့ဒီလိုသူဒီကိုယ်လည်းရှိမယ်ဆိုလို့ရှိရင်ဒါဒီမှာရှိတဲ့အခက်အခဲတွေဥပမာဖြင့်ဒီသတ္တဝါတွေဘာညာလာတယ်ရောက်ပြီးတော့စဉ်းကြည့်ပြရပါရှိတယ်လေဘယ်လိုလုပ်ပြရရှိရခါကျတော့အခုကျတော့မရှိဘူးဆိုတော့ဒီမှာအဝလူတွေကအခက်အခဲဘယ်လိုဖြစ်နေလဲဆိုတော့အထက်ကလည်းမသိရဘူးပေါ့နော်အဲ့ဒီအတွက်အခက်အခဲတွေလည်းရှိတာပေါ့
Dabien, Mumjine, Molamian, Tidagan, Mudami Dugale, Bidurie Sanago, account her pobime, little gozalego, maybe gave me, tenderloom a picketalo, Bidurie, do a gunny met pinny, yellow lap your body.
She came in there because it died a gown of chairs with women. But I'm going to have to find out that the woman is a good person. I'm going to have to find out that the woman is a good person. I'm going to have to find out that the woman
အမေရှိတဲ့ခါကျတော့ဒီမှာတော့ပြဿနာချင်းရှင်းနေတယ်။ဥပဒေကြီးအဲ့ဒီအစိုးရလက်ထက်ကဆောင်ရွက်ခဲ့မှုတွေနဲ့ပတ်သက်လို့ထောက်ပြဝေဖန်စရာတွေကိုလွှတ်တော်စီဝေးပွဲတွေမှာတင်ပြဆွေးနွေးခဲ့ရာတွေရှိခဲ့ပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ
NLD ပါတွေကမဲအများစုအနိုင်ရခဲ့ပါတယ်။ဒါပေမဲ့မဲစင်းရဲ့မှားယွင်းမှုတွေအကြောင်းလို့ဆိုပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုကိုလာကျော်ရှိနေပါပြီခင်ဗျာ။ကိုရဲမော်မှာရှင် ကဘာမှာပြည်တွင်းစစ်အရှေ့ကြဆုံးနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာလွတ်လပ်ရရခဲ့တဲ့ကပြည်တွင်းစစ်စခဲ့တာဟာအခုဆိုရင်85နှစ်ရှိခဲ့ပါပြီ။ပြည်တွင်းစစ်တေဟာနိုင်ငံအချင်းချင်းကြားဖြစ်တဲ့စစ်ပွဲတွေထက်ကြာရှည်တတ်တာဟာဘာကြောင့်မလဲ။ISP မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဟာ85နှစ်ရှိနေပါပြီ။ကမ္ဘာပေါ်မှာအရှေ့ကြဆုံးစစ်ပွဲတစ်ခုဖြစ်နေပါတယ်။ဒေသတွင်းပြည်တွင်းစစ်ပွဲဖြစ်နေတဲ့အင်ဒိုနီးရှားပါပူဝါလွတ်မြောက်ရေးစစ်ပွဲဟာ86နှစ်တောင်အမေရိကတိုက်ကကိုလံဘီယာပြည်တွင်းစစ်က95ခုနှစ်နဲ့စသဖြင့်ရှိပါတယ်။မြန်မာပြည်ကပြည်တွင်းစစ်က85နှစ်ပါ။မြန်မာပြည်မှာပြည်တွင်းစစ်ချုပ်ငြိမ်းရေးအတွက်ဆိုကာစစ်
အခုနောက်ဆုံး NCA အပြစ်ခတ်ရစာချုပ်နဲ့21ပင်လုံဆိုတာမျိုးတွေလည်းမအောင်မြင်ပါဘူးအခုနောက်ဆုံးအန်ဒါသိန်းစစ်ကောင်စီကလည်း NCA နဲ့ငြိမ်းချမ်းရေးဆက်လုပ်မယ်ပြောထားပါတယ်အရင်ကတိုင်းရင်းသားတွေနဲ့စစ်အာဏာရှင်တွေအကြားဖြစ်တဲ့စစ်ပွဲတွေကအဓိကဖြစ်ပါတယ်အခုဆိုရင်ဒီမိုကရေစီအင်အားစုလို့သတ်မှတ်ရမယ် NUG နဲ့ PDF အင်အားစုတွေနဲ့စစ်အာဏာရှင်တွေအကြားစစ်ပွဲတွေထပ်တိုးလာပြီးမြန်မာပြည်ရဲ့ပြည်တွင်းစစ်ဟာပိုဆိုးလာပါတယ်မြန်မာပြည်မှာစစ်တပ်ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရွေးချယ်စရာလမ်းမရှိတဲ့အတွက်တိုင်းပြည်အနှံ့ပြည်သူတွေရဲ့ခုခံစစ်တွေဖြစ်နေရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကအစပြောဆိုထားပါတယ်ပြည်တွင်းစစ်တွေဟာနိုင်ငံအချင်းချင်းအကြမ်းဖက်တဲ့စစ်ပွဲတွေထက်ရှည်ကြာနေတတ်ပါတယ်အချက်အလက်အမျိုးမျိုးရှိနိုင်ပေမဲ့ပညာရှင်တွေရဲ့လေ့လာတင်ပြချက်တွေကိုအခြေခံပြီးISP မြန်မာအဖွဲ့ကတော့အဓိကပြည်တွင်းစစ်ရှိကြစေတဲ့အချက်သုံးချက်တင်ပြထားပါတယ်ပထမအချက်နဲ့ပတ်သက်ပြီး ISP မြန်မာရဲ့သူတေသီတူဖြစ်တဲ့ဦးအောင်သူငိမ့်ကအခုလိုရှင်းပြပါတယ
်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ interstate war ခေါ်တော့ဗောဟိုတိုင်းပြည်တစ်ခုနဲ့တစ်ခုကြားမှာဖြစ်တဲ့စစ်တွေကရက်ဆိုင်မှုလွယ်တယ်ဗျဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာတွေပတ်သက်လာမယ်သုံးဖို့ရင်သူတို့ရဲ့နှစ်ဖက်အရင်းမြစ်တွေအကန့်အသတ်ကြားမှာဒါပြည်လေသွားတယ်ကြရတော့နော်ဒါမှမဟုတ်လည်းအခြေအနေတစ်ခုမှရပ်သွားတယ်ဆိုတော့အဲ့တော့ပြည်တွင်းစစ်မှာကြတော့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့တစ်ခါလေးမှပူရှည်နေတဲ့အနေအထားမျိုးဖြစ်တတ်ပါတယ
်ဒုတိယအချက်ကတော့နှစ်ဖက်စစ်ဆက်ညှိနှိုင်းဖို့ခက်ခဲတဲ့အနေအထားလို့ဆိုပါတယ
်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘာခေါ်မလဲသဘောထားတင်းမာတဲ့သူနဲ့ပြော့ပြောင်းတဲ့သူပေါ့ဗျာဆိုပါစို့တိုင်းပြည်အုပ်ချုပ်နေတဲ့အစိုးရဘက်မှာလည်းသဘောထားတင်းမာတဲ့သူတွေရှိမယ်ပြော့ပြောင်းတဲ့သူတွေရှိမယ်အလားတူဒီတော်လှန်ရေးအင်အားစုတွေမှာလည်းသဘောထားတင်းမာတဲ့သူနဲ့ပြော့ပြောင်းတဲ့သူရှိမှာပေါ့ဗျာဆိုတော့အဲ့ဒီခါမျိုးမှာတစ်ဖက်နဲ့တစ်ဖက်ကဟိုသဘောထားပြော့ပြောင်းတဲ့သူတွေချင်းမချိတ်မိလို့ရှိရင်ကျွန်တော်တို့ဒီပြည်တွင်းစစ်ကဆက်ပြီးရှေ့ကျနေတာပေါ့နော်ဆိုတော့ဒီလိုသဘောမျိုးဖြစ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီလိုအင်အားစုတွေဂျားထဲမှာလည်းဗဂျူရီကနေပြီးတော့ဝင်ဂျားဝင်ဆောင်ရွက်ကြမလဲပေါ့ဗျာဆိုတော့ဒါလည်းတော်တော်ခက်တဲ့အနေအထားဖြစ်ပါတယ်
မြန်မာနိုင်ငံကပြည်တွင်းစစ်မှာတော့နှစ်ဖက်ညှိနှိုင်းဖို့ခက်တယ်ဆိုတာထက်ပိုမယ်ထင်ပါတယ်ညှိနှိုင်းရမယ့်အဖွဲ့ပေါင်းများစွာရှိပါတယ်တတိယတစ်ချက်ကတော့ပြည်တွင်းစစ်အတွင်းလက်နက်ကိုင်အဖွဲ့အစည်းနဲ့ဥဆောင်သူတွေဟာစီးပွားရေးလုပ်ငန်းတွေနဲ့ပြည်တွင်းစစ်ကနေအမျက်ထွက်နေတဲ့ကိစ္စတွေပါလာပါတယ် ဦးအောင်သူငယ်ကအခုလိုဆက်လက်ရှင်းပြပါတယ်။ဆို
တော့နောက်တတိယတစ်ချက်ကတော့ပြည်တွင်းစစ်ရှည်ကြလာတာနဲ့အမျှကျွန်တော်တို့တခြားအကြောင်းတွေရှိလာ။ကျွန်တော်တို့ခေါ်တာတော့ World Economy ပေါ့စစ်ကြောင့်ဖြစ်တဲ့စီးပွားရေးပေါ့ဗျာ။ဆိုတော့အထူးသဖြင့်သင်္ဟာဇာတတွေထုတ်ရောင်းမယ်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့အခွန်အောက်ကိစ္စတွေမူရစေဝါဖောက်ကားမှုကိစ္စတွေတရားမဝင်ပစ္စည်းဖောက်ကားမှုကိစ္စတွေဆိုတော့ဒါတွေပူလာတယ်ဆိုတော့ဒီတဲ့ဆိုးတဲ့အနေအထားများဆိုလို့ရှိရင်နိုင်ငံတကာရဲ့ဗာကွန်လက်လက်တွေပေါ့ဗျာဝင်ရောက်ဆွဲဖက်မှုတွေပါဖိတ်ခေါ်တတ်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့ဒါတွေကိုကျွန်တော်တို့ဟိုစဉ်းစားချင့်ကျင်သင့်တယ်လို့ထောက်ပြချင်တာ
ဒါကတော့ theory အရပြည်တွင်းစစ်ရှိကြစေတဲ့အချက်၃ချက်ဖြစ်ပါတယ်မြန်မာပြည်ကပြည်တွင်းစစ်ဟာစစ်အာဏာရှင်စနစ်နဲ့နိုင်ငံရေးနီလန်းအရမဖြေရှင်းနိုင်တဲ့အတွက်ပြည်တွင်းစစ်ကြာရှည်နေရတယ်ဆိုတဲ့သုံးသပ်ချက်ကတော့ရှိပြီးသားဖြစ်ပါတယ်ဘလို့အကြောင်းအချက်တွေကြောင့်ဖြစ်ရှင်းရခက်နေပါသလဲ
ဟုတ်ကျွန်တော်တို့သမိုင်းတစ်ချောင်းပြန်ကြည့်တော့ဗျာကျွန်တော်တို့တိုင်းပြည်မှာကတော်လှန်ရေးအင်အားစုတွေကများလွန်းနေတယ်ဒီလက်နက်ကိုင်အဖွဲ့အစည်းတွေဆိုလို့ရှိရင်အရေအတွက်က20ကျော်တဲ့အနေအထားမျိုးဖြစ်တာပေါ့နော်ဆိုတော့နောက်တစ်ခါကျတော့အခုစစ်အာဏာသိမ်းပြီးတဲ့အခါဒီဘက်ကာလမှာဆိုလို့ရှိရင်နောက်ထပ်new player လို့ခေါ်တဲ့အင်အားစုအသစ်တွေပါပေါ်လာတယ် NUG တို့ဒီဒေသခံတပ်ဖွဲ့တွေရော PDF တွေရောဆိုတော့အဲ့တော့တဖြည်းဖြည်းနဲ့ကျွန်တော်တို့အင်အားစုတွေများလာပုံကြီးရခက်တာပေါ့ဗျာဒါတပိုင်းရှိပါတယ်နောက်တစ်ခုကကျတော့တမိုင်းတစ်လျှောက်ပြန်ကြည့်ရင်ကျွန်တော်တို့တောင်ပိုင်းကအဖွဲ့တွေကရက်နေတဲ့အချိန်မှာမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တယ်တခါမြောက်ပိုင်းကအဖွဲ့တွေကရက်နေတဲ့အချိန်မှာတောင်ပိုင်းကအဖွဲ့တွေကတိုက်ပွဲတွေဖြစ်တယ်ဆိုတော့အဲ့တော့အင်အားစုများလာရင်လည်းကျွန်တော်တို့ညှိရခက်တယ်ဆိုတော့အနေအထားမျိုးရှိမယ်လို့ထင်တယ်ဗျာ
နောက်မြန်မာပြည်မှာလည်းပြည်တွင်းစစ်ကိုအခြေခံပြီးတော့စစ်တပ်အပါအဝင်ပြည်တွင်းစစ်မှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာလည်းကိုကျိုးစီးပွားတွေစီးပွားရေးလုပ်ငန်းတွေရှိနေပါတယ်။ဒါတွေကရောပြည်တွင်းစစ်ကိုရှေ့ကြစေတဲ့အထက်မှာပါဝင်တယ်လို့ဆိုနိုင်ပါသလား
။ဟုတ်ပါတယ်။ဟိုအထူးသဖြင့်တော့ဒီပညာရှင်ပေါ်ကော်လီယာတို့ထောက်ပြလာတာတွေလည်းရှိရလေ။နောက်အထူးသဖြင့်ဒီလိုမျိုးအခြေအနေမှာဒီစစ်ပွဲပဋိပက္ခတွေရှေ့ကြနေတာကနံပါတ်1ဟို grievance ခေါ်တဲ့နာတိမှုကြောင့်ပဲလားပေါ့ဆိုတော့ဒါမှမဟုတ်ပဲね greed လို့ခေါ်တဲ့လောဘပေါ့ဗျာเนาะမတော်လောဘကြောင့်လားဆိုတော့သုံးသချက်တွေလည်းရှိပါတယ်ဆိုတော့အဲ့တော့အခုဒီအာနာသိမ့်ပြီးအချိန်နေမှာပဲကျွန်တော်တို့မှာတော့ဟိုအချက်လက်အပြည့်စုံမရှိသေးတော့ပြောရခက်တယ်မူရစေဝါဖမ်းမိတာတွေကပိုများလာတယ်ဗျာဆိုတော့နောက်တစ်ခါ complaint ပြောဟိုမထိန်ချုပ်နိုင်တဲ့ပုံမူတည်ပြီးအများကြီးများလာနိုင်တယ်ဆိုတော့အထူးသဖြင့် afghan တို့နိုင်ငံတကာဘက်တွေမှာလည်းဒါဒီလိုမျိုးပြဿနာတွေရှိတဲ့အခါကျတော့ဒီ world economy ကလည်းဒါဟိုအလေးထားသင့်တဲ့အကြောင်းတစ်ချက်လို့ထင်ပါတယ
်ဒီလိုဆိုတော့မြန်မာပြည်ရဲ့ပြည်တွင်းစစ်ရပ်ဆန်းနိုင်ဖို့ပြည်လည်နိုင်ဖို့ဘယ်လိုနည်းလမ်းတွေနဲ့လုပ်ရင်အဆင်ပြေနိုင်ပါမလဲခမ
ကျွန်တော်တို့ကပြဿနာကိုအပြေထုတ်ပေးဖို့ဆိုတော့တော်တော်ခက်တဲ့အနေအထားပေါ့နော်ဆိုတော့အခုလက်ရှိကျွန်တော်တို့ဆီမှာကဟို NCA ရှိတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးစာချုပ်ပေါ့ဆိုတော့ဒါကလည်းတနိုင်ငံလုံးလွှမ်းခြုံတဲ့အနေအထားမရှိပြောင်းเนาะနောက်တစ်ခါကျတော့အခုချိန်မှာNUG တို့ PDF တို့အင်အားစုအစ်တွေပါလာတော့ဒီအရင်ရှိထားတဲ့အခင်းချင်းဟောင်းကအစ်စ်ဖြစ်မနေတော့ဆိုတော့အဲ့လိုအနေထားမှာတော့ဘလို့နီးနဲ့ပြည်လည်မလဲဆိုတာပြောရတော့ခက်ပါတယ်ဆိုတော့ဒါပေမဲ့ဟိုပြောနိုင်တာကတော့အားလုံးတွေ့ဆုံညှိနှိုင်းပြီးတော့ဖြည့်ရှင်းမှာပဲကျွန်တော်ထင်တယ်အဖြေတခုထွက်မယ်လို့ထင်ပါတယ
်ဦးအောင်သူငယ်ပြောဆိုသွားရပါခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ဟာပြည်တွင်းစစ်ရဲ့အဓိကတရားခံဖြစ်တယ်လို့သုံးသပ်ချက်သတ်မှတ်ချက်တွေရှိပါတယ်မြေတို့ပင်စိုးစေကမူပြည်တွင်းစစ်အဆုံးတိုက်ရေးဟာလက်နက်ကင်အင်အားစုတွေအကြားအစဉ်စဉ်ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ကြရတယ်လို့လေလာချက်တွေကတင်ပြထားပါတယ်။ကဘာပေါ်ကပြည်တွင်းစစ်ရပ်ဆဲနိုင်ခဲ့တဲ့အတွေ့အကြုံတွေကိုပြန်ကြည့်တဲ့အခါမှာတော့တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိစေမဲ့ဘုံလုံငန်းစဉ်တရက်ဘုံသဘောတူညီမှုတရက်ကိုပဋိပက္ခအတွင်ပါဝင်နေတဲ့အင်အားစုတွေအားလုံးကအလျှော့အတင်းအပေးယူလုပ်ပြီးသဘောတူညီမှုချမှတ်နိုင်တဲ့အခါမျိုးမှာပြည်တွင်းစစ်အဆုံးသတ်နိုင်တာတွေ့ရှိရတဲ့အကြောင်းအဲဒီကနေမှတဆင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ချမ်းသာကြွယ်ဝရေးကိုလှုပ်ဆောင်နိုင်တာကိုတွေ့ရှိရတဲ့အကြောင်းတွေကိုလေ့လာတင်ပြမှုတွေကပြောဆိုထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာတော်ရရှိများရှင် VOA American အသံရဲ့2021ခုနှစ်နိုဝင်ဘာလ9ရက်အင်ကာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ရမယ့်သတင်းဖတ်ဆင်ကဏ္ဍတွေထဲမှာတော့
တို့အဓိကတော့ကျွန်တော် input တွေကိုထိန်းချုပ်လိုက်တာပေါ့နော်။ဘုရားအဝဆုံးရဇကတည်နေတာပေါ့နော်ဒီယူရီးယားနဲ့ဇက်ကတော့ကျွန်တော်တို့ကသင်ပို့မှုများ
ဒေါက်တာဆုထွန်းပါရှင်အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ရပါမယ်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြပေးပါမယ်ကိုဗစ်ကူးစက်မှုတန်အပြင်းထန်ခံရလို့ကန့်သက်ပိတ်ပင်မှုတွေအကြီးအကျယ်လုပ်ခဲ့ရတဲ့ထိုင်းနိုင်ငံမှာခီးသွွားကဏ္ဍကြီးတစ်ခုလုံးကျဆင်းခဲ့ရပါတယ်အခုတော့ကာကွယ်ဆေးအပြည့်အဝထိုးထားပြီးသားဧည့်သည်တွေကိုနိုဝင်ဘာလဆန်းကစလို့လာရောက်လဲပတ်ခွင့်ပေးတော့မယ်ဆိုပြီးမဲ့ထိုင်းရဲ့ခီးသွွားလုပ်ငန်းကဟိုအရင်အခြေအနေလိုမျိုးပြန်ရဖို့အတော်ရုန်းကန်ရအောင်မယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ် AFP ရဲ့သတင်းဆောင်ပါကိုကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင်
ထိုင်းနိုင်ငံမှာတနှစ်ခွဲလောက်ကိုဗစ်ကန့်သက်ပိတ်ပင်မှုတွေခြားထားခဲ့ရတာကအခုတော့ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးသူတွေထိုင်းနိုင်ငံကိုလာရောက်လည်ပတ်နိုင်ပြီဆိုပြီးနိုဝင်ဘာလဇန်နဝါရီလဆလို့ပထမအဆင့်ပြန်ဖွင့်ပေးလိုက်ပါပြီ။ဒါကြောင့်ဟိုတယ်တွေ၊လမ်းမကြီးတွေနဲ့တုတ်တုတ်တက္ကစီတွေလုပ်ငန်းပြန်လည်ပတ်ဖို့အရှိန်ယူနေကြပါပြီ။ဒါပေမဲ့ကမ္ဘာလူကြီးအများဆုံးလာရောက်လည်ပတ်လို့ရှိတဲ့ထိုင်းခီးသွားလုပ်ငန်းကတော့ဟိုရင်အနေထားမျိုးပြန်ရောက်ဖို့ဆိုတာအချိန်အတော်ယူရအောင်မယ်လို့ကျန်းကျင်သူတွေကဆိုပါတယ်2019ခုနှစ်တည်းခီးသွွားဧည့်သည်တန်40ရှိခဲ့တဲ့ထိုင်းနိုင်ငံဟာ2021ခုနှစ်တည်းဩဂုတ်လအထိ9300သာရှိပြီးထိုးကျနေခဲ့တာပါဒါဟာလွန်ခဲ့တဲ့အနှစ်20အတွင်းအဆိုးဆုံးအခြေအနေလို့ဆိုနိုင်ပါတယ်ပင်လယ်ကမ်းခြေမှာပြည်စည်းငှားစားတဲ့ဆိုင်ရှင်တူဦးကတော့အကောင်းပဲညှို့လင့်နေပါတယ
်ประเมินตรงนี้ประเมินไม่ถูกเลยค่ะ
အခုလို့ပြန်ဖွင့်ပေးတာကတရားရဂိုင်းနှုံးဒါမှမဟုတ်ရခိုင်နှုန်း50 60လောက်ပဲအောင်မြင်မှာလားဆိုတော့ကျမမခံမှန်းတတ်ပါဘူးဒါပေမဲ့ခီးသွောဧည့်သည်အ ਨੇ ဆုံးရခိုင်နှုန်း50လောက်တော့ပြန်လာမယ်ဆိုရင်တော့မဆိုးလှဘူးလို့ထင်ပါတယ
်တနင်္ဂနွေမှာထုတ်ပြန်လာတဲ့ကိုဗစ်စီးမင်းတွေကိုတစားစားဖြေလျှော့ပေးလိုက်ရင်ခီးသွောတွေပြန်လာကြလိမ့်မယ်လို့အစိုးရကမျှော်လင့်နေတာပါ2022ခုနှစ်နှစ်လလောက်ရောက်ရင်ခီးသွောလုပ်ငန်းပုံမှန်ပြန်ဖြစ်လာမယ်လို့ဗန်ကောက်မြို့အုပ်ချုပ်ရေးအဖွဲ့ကခန့်မှန်းထားပါတယ်2022ခုနှစ်မတ်လလောက်ထိအ ਨੇ ဆုံးခီးသွွားဧည့်သည်တန်းလောက်ပြန်လာလေကြလိမ့်မယ်လို့ခန့်မှန်းထားပြီးရှင်းနှစ်ထဲမှာခီးသွွားလုပ်ငန်းရဲ့ဝင်ငွေဒေါ်လာ30ဘီလီယံလောက်ရနိုင်တယ်လို့တွက်ချက်ထားပါတယ်။မကြသေးမီကနိုင်ငံသားဧည့်သည်တချို့ပြန်လာကြပေမဲ့တကယ့်ဟိုတယ်ကြီးတွေသာဝင်ငွေရပြီးအနီးဝန်းကျင်ကလုပ်ငန်းငယ်လေးတွေငုတ်တုတ်ထိုင်နေကြရတယ်လို့ထောက်ပြသူတွေရှိပါတယ်။
เพราะส่วนมากแขกจะมาแล้วก็จะอยู่กันที่โรงแรมเท่านั้น
ดีเป็นแลอปั้นผีเดต้าကိုပြန်ဖွင့်စကမ်းခြေမှာခီးသွွားဧည့်သည်တွေအများကြီးမတွေ့ရပါဘူးသူတို့ကဒီကိုလာကြပြီမဲ့ဟိုတယ်ထဲမှာပဲနေကြတော့ဟိုတယ်တွေလောက်ပဲဝင်ငွေရပြီတခြားတာမန်ဈေးတယ်နဲ့လုပ်ငန်းတွေဝင်ငွေမရကြပါဘူ
းတိုင်းဝန်ကြီးချုပ်ပရာယုချန်ဝန်ချာကတော့ကိုဗစ်ကူးစက်မှုနည်းတဲ့နိုင်ငံ60ကျော်ကကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီးသားခီးသွွားတွေကွမ်းဒီဝင်စရာမလိုပဲပထမအဆင့်အဖြစ်ထိုင်းနိုင်ငံတည်းနိုဝင်ဘာလတရကစလို့လာရောက်လည်ပတ်ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့ထိုင်းဝင်မှာကိုဗစ်ရှိမရှိတကြိမ်ပြန်စစ်မှဖြစ်ပြီးကိုမရှိကြောင်သေချာမှအဝင်ခံမှဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကသူတို့လိုလုပ်ငန်းတွေအတွက်မျှော်လင့်ချက်ပိုရှိလာစေတယ်လို့ဘားဆိုင်မန်နေဂျာတူကပြောပါတယ
်။เรายังเห็นแสง
ရှင်မအလားအလာကောင်းတွေရှိလာပါလိမ့်မယ်။အမှောင်ကာလတစ်ခုပြီးဆုံးလို့ရောင်ကြီးသစ်တွေမြင်နေရပါပြီ။စီဘွားရေးလဲငကိုအချိန်တိုင်းပြန်လဲဥမော်လာမယ်လို့မျှော်လင့်ပါတယ်မိသားစုကိုလည်းပြန်လဲထပ်ပတ်နိုင်ကြမှာပ
ါထိုင်းကခွင့်ပြုလိုက်တဲ့နိုင်ငံ60ကျော်ထဲမှာဥရောပနိုင်ငံအများအပြားနဲ့တရုတ်အမေရိကန်နိုင်ငံတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံသားတွေကတော့ထိုင်းကိုလာရောက်တဲ့ခီးသွွားတွေထဲမှာပမာဏအတော်ကြီးမားပါတယ်2019စင်ရင်းအရတရုတ်ဧည့်သည်17တန်းကျော်ရှိခဲ့တာပါလောလောဆယ်မှာအိန္ဒိယနဲ့ရုရှားနိုင်ငံသား ခင်းသွားတွေကိုပေးမဝင်သေးပေမဲ့မကြခင်မှာသူတို့ကလည်းထိုင်းလာရောက်လဲပတ်ခွင့်ပေးသွားဖို့ရှိနေပါတယ်။ထိုင်းနိုင်ငံကဘာနဲ့စားသောက်ဆိုင်ဒီမှာအခုချိန်ထိ9လကြာအရက်ရောင်းချခွင့်ပိတ်ပင်ထားတာပါ။ဒါမဲ့ဒီဇင်ဘာလ1ရက်နေ့ကစလို့အဲ့ဒီတားမြစ်ချက်ကိုပြန်လည်ရုပ်သိမ်းပေးမှဖြစ်တာကြောင့်အဖျော်ရမကရောင်းတဲ့ဘာနဲ့စားသောက်ဆိုင်ဒီလုပ်ငန်းပြန်ကောင်းလာလိမ့်မယ်လို့ညွှန်လင်းနေကြပါတယ်ခင်ဗျာ။
အင်္ဂါနေ့မနေ့ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းဖတ်ဆင်ခန္ဓာတွေကိုနားဆင်ကြရအောင်ပါ COVID-19 ကပ်ဘေးရောဂါကူးစက်ပြန့်နှံ့မှုကြုံရတဲ့ကာလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုပါထပ်ပေါင်းပြီးကုန်သွယ်ရေးထိခိုက်နေရတဲ့အခြေအနေမှာဒီနှစ်အတွင်းမြန်မာနိုင်ငံပို့ကုန်ပုံငွေပြတ်တာနေတယ်လို့ဗိုလ်ချုပ်မှူးကြီးမြင့်အောင်လိုင်ကဒီလအစောပိုင်းမင်ကွန်းမှာထည့်သွင်းပြောဆိုပါတယ်မြန်မာနိုင်ငံရဲ့ပို့ကုန်သွင်းကုန်အခြေအနေဘယ်လိုရှိနေပါလဲဆိုတာကိုစီးပွားရေးလုံခြုံရေးဒေါက်တာဆုထွန်းကိုဆက်သွယ်မေးမြန်းထားပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်ဗိုလ်ချုပ်မှူးကြီးမြောက်မှရဲ့မင်ကွန်းနဲ့မှာဒီမြန်မာနိုင်ငံကပို့ကုန်ဝင်ငွေမှာဒီနှစ်ဗန္ဒာနှစ်အတွင်းမှာပို့လာတယ်ပေါ့နော်အဲ့လိုပြောထားပါတယ်ရှင်ဆရာဆိုတော့အခြေအနေကဘလို့ဖြစ်တာပါဘလို့ကြောင့်ဒီလိုပို့ကုန်ဝင်ငွေပို့တာပါလဲရှင်ဒီကိစ္စကထူးခြားမနေဘူးလားရှင်ဒီမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အဲတို့အဓိကတော့ကျွန်တော်ကအင်ပို့တွေကိုထိန်းချုပ်လိုက်တာပေါ့နော်ကျွန်တော်အဝဆုံးညဇက်ကတည်နေတာပေါ့နော်ဒီယူရီးယားညဇက်ကတော့ကျွန်တော်တို့ကတင်ပို့မှုများတာပေါ့နော်ယူရီးယားနဲ့ဇက်ကိုလည်းကျွန်တော်ကသူပြီးတော့ချိုရီတို့ခေါဆွဲကြောက်တို့ဇနက်ပစီကိုနေဇက်ကတင်နေဝင်ပေးလိုက်တယ်။ပေးလိုက်တော့အရိယာတွေတော်တော်ရောကြွားသွားတာပေါ့။တရားဝင်တော့ဟိုကစီကတင်နေဝင်ပို့ရတယ်။ဒါပေမဲ့အများစုကတော့နေဇက်ကတင်သွင်းဈေးတက်တာတယ်ဆိုပြီးပြောတော့သူနေဇက်ကတင်လို့မရတော့ကုမ္ပဏီတို့တော်တော်များများတင်သွင်းမှုရောကြွားသွားတယ်ပေါ့နော်။နောက်ဒုတိယအချက်ကတော့ဒီဥနိုင်ငံနေဇက်ကုန်တွေရေးပါကျွန်တော်ကဗမာပြည်ရဲ့ export ကိုပိတ်ထားပြီးဒီဥဘက်ကတော့တွင်းတာရှိတယ်အခုတော့ဘာသာချမ်းရတဲ့လုံးဝကြီးကျွန်တော်ကပေးလိုက်တယ်ကိုပေးတာကျမရင်းနဲ့ဆက်ဆက်တဲ့ကိုပေးနဲ့ဆက်ဆက်တဲ့ကျမရင်းပစ္စည်းရလွှဲတရုတ်နိုင်ငံကတင်သွင်းခွင့်ကျွန်တော်ကပေးလိုက်တာပေါ့နော်နောက်တစ်ချက်မော်တော်ကားတင်သွင်းခွင့်ပေါ့နော်ဒါလည်းတော့မော်တော်ကားတင်သွင်းခွင့်ကိုလည်းပေးလိုက်တယ်ကျွန်တော်ကဟိုကားရောင်းစင်တာကားရှိုးလုံးတစ်ခုကိုဈေး90လို့ပေါ့သတ်မှတ်ပြီးတော့ထိန်းချုပ်လိုက်တယ်ဟောဝန်ထမ်းပါမယ်ဆိုပြီးတော့မှ20အထက်ဝန်ထမ်းတွေပေးတဲ့ဟာကိုလည်းလုံးဝတရားဆိုင်ငန်းလိုက်တယ်ပေါ့နော်အော်နောက်ဆုံးတစ်ချက်လို့လာတော့ဒီစာအုပ်စီကိုစာအုပ်စီကအရင်တော့လိုလလက်စာအုပ်စီနဲ့နေနေနဲ့စီပေါ့အရင်တော့လိုလလက်တင်းနေဝင်ပြီးခဲ့အဲကိုကတော့တလောက်တန်းကြီး5000ဆိုပြီးတက်မှတ်တယ်တက်မှတ်တဲ့နေရာမှာကိုရာစနစ်နဲ့ပေါ့ကိုမလီကဒီ5000အချိုးကျဖွဲ့ဝေပြီးတော့တင်းစင်းတွင်းဝင်ပြီးတယ်ဒါအဓိကတော့သူလုံးသွားတာတော့ကျွန်တော်မြင်တာတော့အေးအင်ဘူးပါမစ်တွေကိုထိန်းချုပ်လိုက်တဲ့သဘောလို့မြင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ export ဘိုင်းမှာရောအခုဒီတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဆက်တော့ပြန်ဖွင့်တယ်လို့ကြားပါတယ်ဆရာတခြားဒီတင်ပို့တဲ့အပိုင်းမှာရောပုံမှန်အနေအထားမျိုးပြန်ဖြစ်လာပါပြီလားရှင်အခြေအနေဘယ်လိုရှိပါလဲဆရာ
အဲဒီတင်ပို့တဲ့အပိုင်းမှာတော့သူကပေးကူတော့သူကအိန္ဒိယနဲ့စာချုပ်ထုတ်တာတော့တွေ့ငါးနေပေါ့နော်ဂျီတူဂျီစာချုပ်တော့ဒီနေ့ကမှလက်မှတ်ထိုးလိုက်တော့ဗောနော်အော်ပေးရတော့ပုံမှန်တင်ပို့မှုရှိတာတန်ကတော့လက်ရှိနေထားမှာတော့ဒီဒီဥနယ်ဇာကတော့မဖွင့်သေးဘူးเนาะသူတို့လည်းပဲပုံမှန်လမ်းကြောင်းတော့စံတင်ပို့မှုတော့ရှိတယ်မင်းလာတူကာလာတော့နိုင်ရှင်တော့ရောကြပြီမယ်လေသူလည်းနေရတော့မနေဘူးဗောနော်တော့အခုနယ်ဇက်အစ်စ်ကတော့ခဏဓမ္မတော်တင်ခိုက်နေတယ်တမားပါတယ်လေဒီဘင်္ဂလားဒေ့ရှ်နယ်ဇက်ပြန်ဖွင့်လိုက်တယ်ဗောန
ော်
ခဏတော့ကြောက်ဗောဘင်္ဂလားဒေ့ရှ်နယ်ဇက်ကလည်းကျွန်တော်က export ပဲရှိတယ်အင်ပို့ဘင်္ဂလားဒေ့ရှ်နေအမဘီကိုပြန်ကျွမ်းတာနည်းတယ်ပေါ့နော်ကျွန်တော်တို့ကတော့အစုံပေါ့ဒီဈေးဒီလိုကျတော့လို့ဒီမယုတ်လို့ဒါတွေကျွန်တော်ကဆေးပေါ်လေးကစောက်ပေါ့နော်ဒါတော့အရက်အစုံပေါ့နော်ဒါတွေကိုသွားတာများတပါးလေးကြီးကျွန်တော်တို့ဒီပြောရင်တော့ဗျာလေးနေဆက်ဖွင့်နေတဲ့ဘက်ပြန်မှာတော့ဘာသာ6သိန်းကျော်တင်ပို့နိုင်တယ်ဆိုပြောမှကျွန်တော်တွေ့ရတာပေါ့နော်ဒါတော့ပြောရရင်တော့ဗျာဒီ export ဘိုင်းမှာတော့နည်းနည်းလေးပို့ပြီးတော့သူအားဆိုင်ပြီးလုပ်တာမျိုးတွေတွေ့ဟိုတင်ပို့တော့ထိန်းထုတ်လိုက်တယ်ဒါမှမဟုတ်ခုနအင်ပို့ export မှာ export ကတားတယ်ဆိုတော့ဟာမျိုးဖြစ်လာတော့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ جماعه ဒီကုန်သွယ်ရေးစင်းစရာတွေကိုတွားကြည့်တော့လေဒီထူးထူးခြားခြားပေါ့နော် جماعه ဟိုထူးထူးခြားခြားတွေ့တာကဒီ American ပြည်တော်စုကိုတင်ပို့တာမှလည်းတိတ်ပြီးတော့ကြာတာမတွေ့ဘူးဆရာဆိုတော့ American ကိုဗမာမြန်မာနိုင်ငံကနေပြီးတော့တင်ပို့တာဘလို့ပစ္စည်းတွေများရှိပါလဲဆရာ
အဲစားစားပေါ့စားတော့ကုန်ချို့ရေရေထွက်ကုန်ချို့ရနောက်အထည်လိုက်ပေါ့နော်ဟောထည်သွားကျွန်တော်တို့ဒီထည်ချုပ်ကပို့တဲ့ဟာမျိုးပေါ့နော်အဲ့ဒါကြီးတော့ရှိပါ့
ဟိုတင်သွင်းမှုကိုထိန်းချုပ်လိုက်ပြီးတော့ပို့ကုန်ကိုပို့ပြီးတော့ပို့ဖို့လုပ်နေတယ်ဆိုတော့ဒါကဆရာတို့အမြင်ပေါ့နော်ဟိုတိုးတက်ဖြစ်ထွန်းမှုရှိပါသလားဆရာ
အဲဘောအစ်ကိုကတော့အများကြီးတော့တက်လာတော့မဟုတ်ဘူးဒါပေမဲ့အင်ပို့ကတော့အများကြီးရောကျသွားတော့ပေါ့နော်သူကနှစ်ချက်ပေါ့သူတို့ဒီအင်ပို့ပါမယ့်ခြေချုပ်တာလည်းပါတယ်ပြည်တွင်းမှာလည်းကျွန်တော်ကပါရှင်းစင်းပါပါပေါ့လူတွေကကိုဗစ်ကိုဒီအနာထိန်းနေတဲ့အတွက်ကြောင့်မလို့ဘဏ်ကနေငွေထုတ်မရတာကြောင့်လုပ်ငန်းတွေမကောင်းတဲ့အကြောင်းမလို့ကျွန်တော်ပါရှင်းစင်းပေါ့လူတွေရဲ့သုံးဆွဲတဲ့ပမာဏရောကျသွားတဲ့အားလည်းပါတာပေါ့နော်ဥပမာဆိုပါဆိုကျွန်တော်တို့ကကိုဗစ်ကြောင့်ဘဏ်တွေပင်တွေလုံးလုံးမရအောင်မသွားဘူးဆိုတော့အာဝေစာလိုကြတဲ့သုံးဆောင်မဝယ်ဘူးပေါ့။တော့နေစားကလည်းဒါတင်သွင်းတဲ့ဒီခေါဆွဲကြောက်တို့ကျန်တဲ့ကိုရီတို့ဒါတွေဈေးတက်သွားတယ်။ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးပေါ့။အရင်တော့နှစ်ထုပ်စားတယ်လူကတစ်ထုပ်ပဲစားဘူး။အဲကြောင်းရအားလုံးစုံသွားတာပေါ့။ဟု
တ်က
ဲ့။ဟိုရင်ဖို့ပေးတာအပြင်ဟိုတစ်ဖက်ကလည်းသုံးဆွဲနေတဲ့ပါရှင်းစင်းပါပါ။ကြာပါတယ်ပါတယ်။ဈေးတွေကြီးသွားတဲ့ကြောင့်
ဆရာဒီတရုတ်နယ်ဆက်ရောပြန်ဖွင့်နိုင်မဲ့အလားလာပေါ့နော်ကြိုးစားနေကြတယ်လို့တော့ကြားပါတယ်ဆရာတို့ပြန်ဖွင့်နိုင်မဲ့အလားလာရောဘယ်လိုများရှိပါလဲဆရာ
အဲတရုတ်ကတော့သူကလည်းနည်းနည်းလေးရောလူတွေကြတယ်သူကသူ့ကိုစီးရုံပမာပြီးတွင်းဖို့တော့သူကနီးမိုးစုံနဲ့စီးရုံတယ်ဒါပေမဲ့ပမာပြီးရောစီးရုံပြန်တွင်းဖို့တော့သူကလက်ရှိဟာအကန့်အသတ်ဖြစ်တယ်အခုကတော့ဒီကျွန်တော်တို့ချင်းချွေပေါ်မှာတော့ပစီလေးမျိုးပမာဘက်ကစမှုကုန်ရမှာဘုံချော်တို့ကျန်တော့အစရှိတယ်ပေါ့နော်ဒီလိုတော့တင်းတွင်းပြေးမယ်ပေါ့သူတော့ကျန်တာတော့ခမပြူဗမာကတော့ကျွန်တော်ကအခြေခံကြတဲ့ဆန်တို့သခွဲတို့ပြောင်းတို့ပေါ့နော်ဒါတွေကကျွန်တော်ရဲ့အဓိကတောင်းတယ်ဓမ္မကြီးရဲ့ထွက်ကုန်ဖြစ်တော့ဥစ္စာမပါဘူးဖြစ်တယ်အဲ့တော့အဲ့ဒီကမှညှိရညှိနေကြတဲ့ဘိုင်းတော့ရှိပထမတော့ဒီလိုကလုံးဝဗမာဘက်ကတော့ခမပြူဥစ္စာပစ္စည်းတော့ရောင်းမယ်ပေါ့နော်ဗမာကတော့ညှိညှိနေဟိုလေးမျိုးတော့ဒီလိုဘက်ကခွင့်ပြုလာဒါကြီးလေးမျိုးကကျွန်တော်ရဲ့အဓိကထွက်ကုန်မဟုတ်ဘူးဒီကတော့ကောခုနကပြောတဲ့သခွဲပေါ့နော်ဆန်တဲ့ဆန်သခွဲတော့ပူထွက်သခွဲနဲ့ပြောင်းနေတဲ့လေရထွက်ကုန်နေမပါဘူးပေါ့ဖေးရတို့တေးရတို့အဲ့တော့တီရှူးမပြောဘူးတော့ဒါခက်ပြီးညှိနေတော့တော့လေတော့ခက်ပါဒါပေမဲ့တို့ကပါလေခုနကယူနိုက်တီနဲ့အနေနဲ့ကသခွဲချက်တော့ရှိနေတော့ပေါ့နော
်ဟုတ်ကဲ့ရှင်ဆရာဒေါက်တာဆုထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ဟုတ်ကဲ့ပါဘုရင်ကကျေးဇူးပါနော်
ပါစီစီဘွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကျမတို့ကအစဉ်အမြဲကြိုဆိုပါတယ်ရှင
် VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် VOE မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလိပ်စာ bamiset@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးပါမယ် Facebook လူမှုကွန်ရက်ကုမ္ပဏီကြီးကကုမ္ပဏီနာမည်ကိုမီတာလို့ပြောင်းလဲလိုက်ပါတယ်အွန်လိုင်းကဘာထဲမှာဖန်တီးထားတဲ့ကိုဘွားတွေအပြင်ကဘာမှာအတိုက်ဆက်သွယ်နိုင်အောင်ကုမ္ပဏီတစ်ကဖန်တီးသွားမယ်လို့ပြောပါတယ် Facebook ကိုနာမည်ပြောင်းလိုက်တဲ့ရည်ရွယ်ချက်ကတကယ်ပဲအွန်လိုင်းကဘာအစ်ဖန်တီးနိုင်ဖို့ပါလားမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
Reflect who we are and what we hope to build. I am proud to announce that starting today, our company is now Meta.
Our mission remains
ကဘာတဝမ်သုံးဆွဲသူတန်း3000လီပါရှိတဲ့ Facebook ကုမ္ပဏီကြီးကကုမ္ပဏီနာမည်ကို Meta လို့နာမည်ပြောင်းလိုက်ပြီလို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Mark Zuckerberg က October 28ရက်နေ့တုန်းကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ Virtual Reality, Augmented Reality စတဲ့နည်းပညာတွေနဲ့ကိုယ့်ရဲ့ online တဲ့ကကိုယ်ပွားကအပြင်ကဘာမှလို့နေထိုင်သွားလာလုပ်ကိုင်နိုင်မဲ့ Metaverse ဆိုတဲ့ online ကဘာတစ်ကိုတည်ဆောက်ဖို့အတွက်အခုလိုနာမည်သစ်ပြောင်းလိုက်တာလို့ CEO Zuckerberg ကပြောပါတယ်။Facebook လူမှုကွန်ရက်ကတော့ဒီနာမည်အတိုင်းဆက်ရှိနေမှာဖြစ်ပါတယ်။ဒါပေမဲ့ကုမ္ပဏီရဲ့အာရုံစိုက်မှုကတော့ပြောင်းသွားပြီလို့ခုလိုပြောပါတယ်
။ From now on, we're going to be metaverse first, not Facebook first.
ဦးအစားပြီး metaverse ကိုပဲရှေ့တန်းတင်သွားတော့မှာဖြစ်ပါတယ်။ Facebook ကပထမမဟုတ်တော့ပါဘူး။အတိတ်ပဲကတော့နောက်ဆိုရင်ကျွန်တော်တို့ဝန်ဆောင်မှုတွေရနိုင်ဖို့ Facebook ကိုသုံးစရာမလိုတော့ပါဘူး။ကျွန်တော်တို့ရဲ့ကုန်အမှတ်တရစိတ်အစ်စ်တွေနဲ့ဝန်ဆောင်မှုအစ်စ်တွေတွေ့လာတာနဲ့အမျှ matter အမှတ်တရစိတ်ကိုလူတွေသိလာကြပြီးအနာဂတ်အတွက်ကျွန်တော်တို့ရဲ့ရည်မှန်းထားတာတွေကိုပိုသိလာကြမယ်လို့မျှော်လင့်ပါတယ်။ကုမ္ပဏီတခုဆိုတာထက်အားလုံးဝိုင်းဖန်တီးတဲ့အနာဂတ်တစ်ခုဖြစ်ပါတယ်
။ Virtual headset, virtual ခေါင်းဆောင် virtual မျက်မှန်တက်လိုက်ရင်ဖန်တီးကဘာတွေကိုကိုယ်တိုင်ရောက်သွားသလိုဖြစ်ပြီးတော့သုံးဘက်မြင်ရုပ်လုံးကြွမြင်ရမယ်ကိုယ့်ရဲ့ online ကိုဘွားလှုပ်ရှားဆောင်ရွက်မှုမှန်သမျှကိုယ်တိုင်လုပ်နေသလိုဖြစ်အောင်လို့ metaverse online ကဘာတစ်ကိုဖန်တီးနေတာဖြစ်ပါတယ်။virtual ခေါင်းဆောင်မျက်မှန်တွေတက်ထားရင်အဝေးမှာရှိနေတဲ့အခြားတယောက်ကိုရှေ့ရောက်လာတယ်လို့ဖြစ်သွားပြီးတော့အဲ့ဒီလူနဲ့စကားပြောနိုင်ကစားနိုင်အားကစားအတူလုပ်နိုင်တာမျိုးတွေအထိလုပ်နိုင်မယ်လို့လည်းကြေညာထားပါတယ်။တကယ်တမ်းအခုလို online ကဘာတွေမှာကိုယ့်ရဲ့ online ကိုဘွားတက်ဝင်လှုပ်ရှားနေတယ်လို့ဖန်တီးထားတာမျိုး second life ဆိုတဲ့ computer game ကရှိဘူးပါတယ်။ဒါပေမဲ့အဲ့ဒီ second life ကတော့ game ကစားသူက computer ရှေ့မှာထိုင်ပြီးကိုယ့်ရဲ့ online ကိုဘွား avatar ကိုထိမ့်ချုပ်ကစားရတာပါ။Metaverse ကတော့ကိုယ်တိုင်အဲ့ဒီကဘာတွေရောက်သွားသလိုဖြစ်ပြီးတော့ကိုယ်တိုင်လှုပ်ရှားသွားလာနေရသလိုဖြစ်မယ်လို့ Mark Zuckerberg ကိုယ်တိုင်ကဆိုပါတယ်။ Facebook ကုမ္ပဏီဝန်ထမ်းဟောင်းတယောက်ဖြစ်တဲ့ Francis Haugen က Facebook ကုမ္ပဏီအကြီးအကဲတွေဟာလူမှုကွန်ရက်သုံးသူတွေကိုဂရုမစိုက်ဖဲကုမ္ပဏီအကျိုးအမြတ်ယာယီကိုသာရှေ့တန်းတင်ခဲ့တယ်လို့လူသိရှင်ကြားဖွင့်ချလိုက်လို့ Facebook ကုမ္ပဏီနာမည်ထိခိုက်နေချိန်မှာအခုလိုကုမ္ပဏီနာမည်သစ်ပြောင်းလိုက်တာဖြစ်ပါတယ်။ Francis Haugen ကကုမ္ပဏီတွင်အပြန့်အလှန်ပေးပို့တဲ့မှတ်တမ်းတွေကိုချပြပြီးတော့မြန်မာနိုင်ငံအပါအဝင်အမုန်းတရားဖြန့်တဲ့ပြဿနာတွေကို Facebook ကသိနေရတဲ့ကြိုတင်တားဆီးမကာကွယ်ခဲ့ဘူးလို့ American နဲ့ဥရောပလွှတ်တော်တွေမှာထွက်ဆိုပြောကြားခဲ့တာပါအမုန်းတရားဖြန့်တဲ့ကိစ္စတွေမဟုတ်ဘဲ Facebook Instagram လူမှုကွန်ရက်သုံးဆွဲသူတွေအသက်အန္တရာယ်ထိခိုက်နိုင်တဲ့အထိဖြစ်နိုင်တဲ့ကိစ္စတွေကိုကုမ္ပဏီကမျက်ကွယ်ပြုခဲ့တယ်လို့ဝန်ထမ်းဟောင်းကဆွဆွဲပြောကြားခဲ့ပါတယ်ဒါကြောင့် Facebook အပေါ်အာရုံစိုက်နေကြချိန်မှာကုမ္ပဏီကို Meta လို့နာမည်ပြောင်းလိုက်တာစီးပွားရေးအရာမဟာဗျူဟာကြကြလှုပ်လိုက်တာလို့လေ့လာသူတွေကသုံးသပ်ကြပါတယ်
There's no doubt that I believe Facebook is an extremely innovative company and I have
Facebook ဟာတကယ်ကိုစံသစ်ဖန်တီးနိုင်စွမ်းရှိတဲ့ကုမ္ပဏီတစ်ခုဖြစ်တယ်ဆိုတာကျွန်တော်တန်တရားမရှိပါဘူးကမ္ဘာပေါ်မှာအတော်ဆုံး virtual reality augmented reality နည်းပညာကျွမ်းကျင်သူတွေနဲ့သုံးဘက်မြင် online ကပါ metaverse ကိုဖန်တီးတည်ဆောက်နေမယ်ဆိုတာကိုလည်းကျွန်တော်တန်တရားမရှိပါဘူးတိတ်ပြီးထူးခြားစံကြယ်တာတွေမြင်လာရနိုင်တယ်ဆိုတာလည်းမှန်ပါတယ်လက်ရှိရှိနေတဲ့ app တွေနဲ့ metaverse ခွဲထွက်လိုက်တာလည်းမဆိုးတဲ့ခြေလှမ်းလို့ထင်ပါတယ်ဒါပေမဲ့ဘဝမှာမကောင်းတာတွေကိုဘေးဖယ်ထားလိုက်ဖုံးကွယ်ထားလိုက်ပြီးကောင်းတာပဲအာယုံစိုက်တော့မယ်လို့လုပ်လို့မရပါဘူးဤပညာကုမ္ပဏီတွေလည်းအဲ့လိုလုပ်လို့မရပါဘူးဝေဖန်ခံရတဲ့ကိစ္စတွေကိုတိတိပပရှင်းဖို့လိုပါတယ်စကားဘောက်နဲ့သူ့ကုမ္ပဏီဘက်ကပြောတာတွေထဲမှာတော့ဒီပြဿနာတွေကိုဘယ်လိုရှင်းမလဲလို့ပြောတာမတွေ့ရပါဘူ
းလက်ရှိတန်ဖိုးအမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့ကုမ္ပဏီကို Facebook ကနေ Meta ဆိုပြီးကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဝင်ငွေရအောင်အဓိကဦးစားပေးတဲ့ကုမ္ပဏီကတော့ပြောင်းသွားမှာမဟုတ်ဘူးလို့လည်းဈေးကွက်လေ့လာသူတွေကသုံးသပ်ပါတယ
် But I think ultimately right now it's still about Facebook and monetization.
သူတို့ပြတဲ့သတင်းစကားထဲမှာ Metaverse ကိုပဲအာရုံစိုက်တော့မယ်လို့ပြောထားပေမဲ့လောလောဆယ်မှာတော့ Facebook ရဲ့ဝင်ငွေအကျိုးအမြတ်အတွက်ရဲ့အဓိကပဲလို့ကျွန်တော်ထင်ပါတယ်။အဓိကဝင်ငွေရှာဖို့ပါ။ကျွန်တော်လည်းကျွန်တော်နာမည်ကို Lionel Messi လို့ပြောင်းပြီးဘောလုံးဝတ်စုံဝတ်လို့ရပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်လိုက်လို့ကျွန်တော် Premier League ပွဲစဉ်တွေမှာဝင်ကစားနေသူဖြစ်မတော့ပါဘူး။ဒါကြောင့်သူတို့လည်းနာမည်ပြောင်းလိုက်ပေမဲ့ Facebook က Facebook ပါပဲ။
Facebook တုံးပြီးဆိုချိုဖြစ်စေအောင်လုပ်နေတာတွေကိုမျက်ကွယ်ပြုထားရဲဆိုတဲ့ဆွဆွဲချက်တွေဈေးကွက်မှာလွှမ်းမိုးထားရဲဆိုတဲ့ပြဿနာတွေအပေါ်စောင့်ကြည့်နေကြတဲ့လွှတ်တော်အမတ်တွေဥပဒေချမှတ်သူတွေကတော့နာမည်သင့်တဲ့ကုမ္ပဏီအပေါ်ပိုတောင်အာရုံစိုက်စောင့်ကြည့်နေလိမ့်မယ်လို့လည်းသုံးသပ်ကြပါဗျ နိုဗ ెంబ ာ2ရက်ကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်မှာလုပ်ခဲ့တဲ့အင်တာနက်ဆိုင်ရာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲ Web Summit မှာတော့ Meta ကုမ္ပဏီရဲ့ဒီဥက္ကဋ္ဌ Nick Clegg ကသူတို့ရဲ့လူမှုကွန်ရက်ပေါ်မှာအချက်အလက်များတွေအမုန်းစကားဖြန့်နာတွေကိုထိထိရောက်ရောက်ကင်တွယ်နေပါပြီလို့အခုလိုပြောသွားပါတယ
် $13 billion over the last few years $5 billion in this year alone $40,000 people
exactly in the buying doing dollar 13 billion အခုနှစ်တစ်နှစ်ထဲကို5 billion သုံးဆွဲခဲ့ပါတယ်ကျွန်တော်တို့ company မှာမတင်တော်တဲ့ post တွေကိုစောင့်ကြည့်ဖယ်ရှားနေသူ 4,000 တိတိရှိပါတယ် Facebook ပေါ်မှာအမုန်းပွားစေတဲ့တင်ပြဖော်ပြမှုတွေဘယ်လောက်ရှိခဲ့သလဲဆိုတာသတင်းစာနာပတ်အတိုင်းကျွန်တော်တို့ထုတ်ပြန်ပါတယ်လက်ရှိမှာ 3.35 ရာခိုင်နှုန်းပဲရှိပါတယ်။သဘောက news feed မှာမြင်နေရတဲ့ post 1000မှာ5ခုကပဲအမုန်းပွားစေတဲ့ရေးသားတင်ပြချက်တွေဖြစ်ပါလိမ့်မယ်။
2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်ဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံတဲ့ပြည်ပခါတွေမှာ Facebook သုံးအမုန်းစကားဖြန့်ကြတဲ့ကိစ္စတွေကြောင့်ပြဿနာပိုကြီးစေခဲ့တယ်လို့အစီရင်ခံစာတွေထွက်ပေါ်ခဲ့ပါတယ်။ Facebook ကုမ္ပဏီဝန်ထမ်းဟောင်း Francis Haugen ကလည်းလွတ်တော်ဌာနဘွဲတွေမှာဒီအကြောင်းထွက်ဆိုခဲ့ပါတယ် Matter Company ဒီဥက္ကဋ္ဌ Clegg ကတော့ဒါရီကိုသူတို့ကုမ္ပဏီသင်ကန်းစာယူပြီးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အခုလို Facebook ကနေ Matter လို့ကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဆွဆွဲခံထားရတဲ့ကိစ္စတွေကိုအသေးအချာမရှင်းသေးရတော့ကုမ္ပဏီအပေါ်ထင်နေတဲ့အမဲဆက်ကပြောက်ွယ်သွားမှာမဟုတ်ဘူးလို့လေးလာသူတွေကပြောပါတယ် Metaverse Online ကဘာတဲ့ပေါ်လာဖို့ဆိုပြီးပညာပါပါခြေလှမ်းတဲ့လှမ်းလိုက်တာလို့ပဲမြင်ကြပါတယ်ကုမ္ပဏီနာမည်သစ်ဖြစ်သွားပေမဲ့ကမ္ဘာမှာသုံးဆွဲသူတန်း3000နီးပါးရှိနေတဲ့ Facebook လူမှုကွန်ရက်သုံးသူအရေးအတွက်တိတိတသားရောကြသွားဖို့မမြင်သလိုအဓိကကြော်ညာတွေကနေဝင်ငွေရနေတဲ့ကုမ္ပဏီရဲ့အကျိုးအမြတ်ကိုလည်းတိတိတသားအပြောင်းလဲဖြစ်စီမှာမဟုတ်ဘူးလို့တွက်ကြပါရရှင်ကျွန်မဆုမြတ်မော
မှာဆုမြတ်မောရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့တက်တန့်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်အီတလီဖက်ရှင်တစိ့ Gucci ရဲ့ဖက်ရှင်ရှိုးကိုလော့စ်အိန်ဂျလိစ်က Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပသွားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုကြိုးပမ်းတဲ့မင်းသားလီယိုနာໂດဒီကာပရီယိုကတော့ COP26 ဆွေးနွေးပွဲစီကိုရောက်လာခဲ့ပါတယ်။မအေးတနာကြပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီတလီရဲ့နာမည်အကြီးဆုံးအဝတ်ထည်အသုံးဆောင်တစ်စိတ်တစ်ခုဖြစ်တဲ့ Gucci ရဲ့အမှတ်တစိတ် Fashion Show ကိုတော့ Los Angeles မြို့မှာကျင်းပပြီးတော့ခါတိုင်းကျင်းပနေကြ Fashion Show တွေလို့ကက်ခွတ်စင်မြင်မှာကျင်းပတာမျိုးfashion show ကျင်းပတဲ့ခမရီထဲမှာကျင်းပတာမျိုးမဟုတ်ဖ ೇನೆ အဲလီမျိုးရဲ့နာမည်ကြီးလမ်းမဖြစ်တဲ့ Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်ဒီ fashion show မှာတော့ Hollywood နာမည်ကြီးတွေဖြစ်တဲ့တစ်ချိန်က Home Alone ဆိုတဲ့ရုပ်ရှင်ကားမှာအရန်နာမည်ကြီးပြီးတော့1990ပြည်လုံးနှစ်တွေမှာအအောင်မြင်ဆုံးကလေးတယောက်ဆောင်ဖြစ်တဲ့ Macaulay Culkin ကလည်း model တွေနဲ့အတူမင်းသား Jared Leto တို့လည်းဒီလမ်းမကြီးပေါ်က fashion show လမ်းမှာဝင်လျှောက်ပြခဲ့တာကိုတွေ့ရပါမယ်ဒီ fashion show ကို Gucci Love Parade လို့နာမည်ပေးထားပြီးတော့နာမည်ကြီး TLC တရုတ်ပြည်ရဲ့ရုံရှိကလမ်းမကြီးပေါ်မှာနိုဝင်ဘာလ3ရက်ညကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကိုလမ်းတစ်ဖက်တစ်ချက်ပြည့်နေနေအောင်လာပြီးတော့အားပေးကြတဲ့ပရိသတ်တွေထဲမှာတော့ရုပ်ရှင်ဂီတာအားကစားနယ်ပယ်ဆောင်ကနာမည်ကျော်တွေပါဝင်ပါတယ်။ Hollywood နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Gwyneth Paltrow, Selma Hayek, နောက်ပြီးအဆိုတော်တွေမှာဆိုရင်တော့ Miley Cyrus, rapper Will.i.am တို့လည်းပါဝင်တာတွေ့ရပါတယ်။ဒီ fashion show က Hollywood ရဲ့ King Hong fashion ကိုအောက်မေ့ပေါ်ပြန်ပြီးဆန်းသစ်ထားတာပါ။ designer Alessandro Michel က Hollywood King Hong ရုပ်ရှင်တွေက fashion တွေကိုသဘောကျတဲ့အတွက်ဒီ fashion ရာသီမှာသူကတစ်ချိန်တည်းကရုပ်ရှင်တွေမှာပါသလိုကောင်းမွန်ရဲ့အုပ်ထုပ်တွေ၊နှက်မွေးကာဝင်တွေ၊တရေတူဂျက်ကက်တွေ၊ခေါင်းလောင်းပေါင်းမီ၊ Bible အင်ကြီး၊စိန်သရဖူပြောကြည့်ပါ။ဒီလိုမျိုးတစ်ချိန်က Hollywood ရုပ်ရှင်တွေက fashion ပုံစံမျိုးစုံကိုတွေ့ရမှာပါ။ခရမ်းရောင်၊ကျေးဥစင်းရောင်ပန်းရောင်တောက်တောက်ဒီလိုအရောင်တွေအပြင်ငွေရောင်တမိရောင်ကာဝင်တွေကိုပါတွေ့ရပါတယ်။ဖနက်ဆိုရင်လည်းဟိုတချင်းကခေစားတဲ့ခုံမြင့်ဖနက်တွေထိတ်ချုံဖို့ဖနက်တွေပါပါပါတယ်။ဒီ fashion show မှာတွေ့နေကြ model တွေလိုမျိုးပိမိန်ရှိရှိတွေကြီးမဟုတ်ဘဲနဲ့ size အရန်သေးတဲ့သူတွေကိုလည်း model အဖြစ်သုံးထားသလိုအကောင့်ကြီးတဲ့ model တွေကိုပါထည့်သွင်းထားတာပါ။မကြခင်ရုံတင်မှာဖြစ်တဲ့ House of Gucci Gucci K House ဆိုတဲ့ရုပ်ရှင်မှာပါဝင်တရုပ်ဆောင်တဲ့မင်းသား Jared Leto ကလည်းမော်ရယ်ရင်းနဲ့အတူရှိုးဝင်လျှောက်ခဲ့တဲ့အခါမှာသူက size G ဘေးဘုံကုတ်အင်ကြီးကို အတွင်းအားရှိုင်းကြီးတစ်ချက်မပါဘဲဝတ်ထားပြီးဘောင်းမီကစာနာကိုလဲတာဘောင်းမီအဖြူဘုဖနဲ့အဖြူလို့ဖြစ်ပါတယ်ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားလီယိုနာໂດဒီကပရီယိုဟာဗြိတိန်နိုင်ငံစကော့တလန်နဲ့ဂလတ်စကိုမြို့မှာကျင်းပနေတဲ့ COP26 ဥရုယာတီပြောင်းလဲမှုတားဆီးရေးကမ္ဘာ့ခေါင်းဆောင်များထိပ်သီးဆွေးနွေးပွဲကိုလာရောက်သွားခဲ့ပါတယ်။အသက်46နှစ်ရှိပြီဖြစ်တဲ့မင်းသားလီယိုနာໂດဟာသူ့ရဲ့အဖွဲ့သားတွေခြံရံပြီးတော့အပြာရောင်ကုတ်အင်ကြီးဘောင်းမီနဲ့ကုတ်အင်ကြီးပေါ်မှာရောင်စုံကွင်းရင်တို့တခုထိုးထားတာတွေ့ရမှာပါ။သူကပဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ရင်တော်တော်ကိုတက်တက်ကြွကြွလှုပ်ဆောင်သူဖြစ်ပြီးတော့ရှားပါးထရေးဆင်များတရားမဝင်ဖမ်းဆီးရောင်းချတပ်ဖြတ်မှုနှိမ်နင်းရေးနဲ့ပဝန်းကျင်ထိန်းသိမ်းမှုကိစ္စရဲ့တော်တော်များများမှာပါဝင်ပြီးတော့လှုပ်ကိုင်နေပါရဲ့2014ခုနှစ်ကဆိုရင်ဥရုယာတီပြောင်းလဲမှုတိုက်ဖြတ်ရေးကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့သူကိုခန့်အပ်ခဲ့တာဖြစ်ပါရဲ့ကမ္ဘာမှာဥရုယာတီပြောင်းလဲမှုတားဆီးရေးအတွက်တစ်ပင်တွေကဘလောက်အရေးပါလဲဆိုတာကိုအထောက်အထားနဲ့ဒီ COP26 ညီလာခံကာလသိပ္ပံပညာရှင်တွေတင်ပြဆွေးနွေးမဲ့နေရာတော်ဝင်ရုခဗေဒဥယျာဉ်ရဲ့ကာဗွန်ဂါဒန်သုတေသနဌာနကိုလည်းသူလာရောက်သွားခဲ့ပါတယ်။လီယိုနာໂດဒီကပရီယိုဟာသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပါတော့သူ့ကိုသူလှုပ်ရှင်မင်းသားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူလည်းဖြစ်တယ်ဆိုပြီးတော့ဒီ COP26 ထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲသူ့ရဲ့ကိုယ်ရေးအချက်အလက်ကိုပြောင်းတင်ခဲ့ပြီးတော့ #COP26 လို့လည်းရေးထားပါတယ်။နောက်ပြီးတော့သူကအဲ့ဒီနေရာမှာပဲကုလသမဂ္ဂရဲ့ဥရုယာတီပြောင်းလဲမှုလှုပ်ဆောင်ရေး web စာမျက်နှာကိုလည်း link ချိတ်ပေးထားပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအီတနာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်ကာနိမနေ့ခင်းအတွက် VOA ရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ
်။အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်းအမတ်ကြီးသောမတ်စ်ဝက်ထာအာဖဂန်အရေးအတွက်သူ့ရဲ့ခီးစဉ်ကိုတင်းနှင်းလာနေမှာစတင်လိုက်ပါတယ်။သူရဲ့ခီးစဉ်မှာဥရောပတိုက်ကိုအရင်သွားရောက်ပြီးတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာမဟာမိတ်အဖွဲ့ဝင်နိုင်ငံတွေနဲ့အာဖဂန်နစ္စတန်အရေးကိုဆွေးနွေးမှာဖြစ်ပါတယ်။အဲဒီနောက်အာရှတိုက်ကိုဆက်လက်ထွက်ခွာမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာဒီဆောင်းရာသီအတွင်းကလေးနဲ့အမျိုးသမီးအပါအဝင်လူဦးရေ23သန်းလောက်ဟာအငတ်ပေးနဲ့ကြုံနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်ဗဟိုထောက်လိုင်းရေးဌာနအကြီးအကဲ CIA ရဲ့အကြီးအကဲတို့ဟာရုရှားနိုင်ငံမြို့တော်မော်စကိုမှာတွေ့ဆုံခဲ့ကြပြီးတော့ဒေတာရင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗဟိုထောက်လိုင်းဌာန CIA ရဲ့အကြီးအကဲဝီလျံဘန်းစ်ကိုရုရှားကိုဆေလွတ်လိုက်တာဟာယူကရိန်းနဲ့ဇာမာရုရှား CIA တိစောက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အဓိကဆေလွတ်ခဲ့တာဖြစ်ပါတယ်။ဝီလျံဘန်းစ်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ယူကရိန်းသမ္မတဗလာဒီမာဇလင်စကီနဲ့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ပါတယ်။စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအနိုင်ရနှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။2020နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲမှာအမှတ်နေရ4,698နေရာနဲ့369နေရာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတက်ဆောင်ရွက်ဖို့သဘောတူညီချမှတ်ထားတာတွေကိုကမ္ဘာနိုင်ငံတွေအနေနဲ့လိုင်းနာအကောင့်အထည်ပို့ဖို့ပြက်ကွက်ခဲ့ကြတယ်လို့အမေရိကန်သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မှုကျော်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ပီတာဟတ်လီနဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925.32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းစီစဉ်ကိုအပင်းနားဆင်တဲ့အတွက် လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ thank you type ပThis program